သာသနာတော်နှစ်2549ခုနှစ်ကောဇာတကယ်1368ခုရောက်ပါပြီပေါ့ခဏနှစ်ဆန်းတရက်နေ့ပေါ့ခန္ဓာကျန်ပြီးတော့နှစ်ဆန်းတရက်ရောက်အဲရန်ကုန်တိုင်းရန်ကုန်မြို့ဗဟံမြို့နဲ့ရွှေကုန်တိုင်းအထူးကုစီကံမှာရှိကြတဲ့အုပ်ချုပ်မှုတွေစီမံအုပ်ချုပ်မှုတွေရောအဲတောင်းဝန်ရှိကြတဲ့ဆရာကြီးဆရာမကြီးတွေရောဆရာဆရာမတွေရောဝန်ထမ်းတွေရောအားလုံးကျမ်းမာရေးဆောင်ရှောက်တဲ့မိသားစုတွေအဲနေ့တည်းဦးမင်္ဂလာမှာဒီလိုပဲတစ်နှစ်တစ်ခါနှစ်ခါပေါ့လေဦးဇင်းတို့ရောက်ရောက်လာပြီးတော့အနည်းဆုံးပြောလိမ့်ရှိပါလေအဲတရားဟောတယ်ဆိုတာထက်ဘုရားရှင်ကိုယ်တော်မြတ်ကြီးလက်ထက်တုန်းကလည်းတရားဟောဒီလိုပဲဆုံးမပြောပြောတာပါအခုလည်းပဲအဲ့ဒီဆုံးမပြောပြောတဲ့အနေနဲ့ပြောချင်တာပါရန်ကျင်ကုရမြတ်ကြီးလေးသိမ့်ချင်းနဲ့ကဘာတသိမ့်ပါရမီဖြည့်တာတုန်းကအဲ့ဒီဖြည့်ခဲ့တဲ့အကြောင်းတွေအကြောင်းဆက်ပြီးတော့ပြန်ပြန်ပြောလို့ရှိအဲ့ဒါကိုဇတ်တော်ရီလို့ခေါ်တာပေါ့ဇာတကဖြစ်စဉ်လို့ခေါ်တာပေါ့ဇတ်တော်ရီအဲ့ဒီဇတ်တော်ဒီထဲမှာဇတ်တော်950တဲ့ကအပါရင်မဝက်ကပါတဲ့အထတ္တဒွါရဇတ်ပေါ့လေအဲ့ဒါလေးနည်းနည်းပြောချင်အထတ္တဒွါရဇတ်ဆိုတာအတိတ်အကြောင်းပြန်ပြီးတော့ပြောပြရတဲ့ဇတ်တော်ကြီးပေါ့ပိဿုပံအကြောင်းအနေနဲ့ပြောရင်ဘုရားရှင်ကိုရောမြတ်ကြီးကသာဝတိပြည်မွန်ဇေတဝန်အကြောင်းတော်မှာတည်င်းသုံးနေအဲ့ဒီသာဝတိမှာပဲတထေးကြီးတယောက်ရှိပြည်စည်းဥစ္စာကျွယ်ဝရွှင်ရွှင်ဥစ္စာကလည်းပေါများဟိုးတထေးကြီးပေါ့မဟာဘိဝဝိဘဝလို့ခေါ်တာပေါ့ပြည်စည်းဥစ္စာပြည့်စုံတဲ့ပုဂ္ဂိုလ်ကြီးမတုံးဆောင်နေတဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးမွန်တိုးတဲ့ချမ်းသာနေတဲ့ပုဂ္ဂိုလ်ကြီးလို့ခေါ်တာပေါ့အဲအဲ့ဒီမှာသူတချမ်းသာနေတော့ရှိတယ်မရှိတယ်အတိအကျမပါပါဘူးသားလေးတယောက်ရှိတယ်လို့ပြောတာပေါ့အဲ့ဒီသားလေးခုနှစ်နှစ်အရွယ်သားလေးအဲ့ဒီခုနှစ်နှစ်အရွယ်သားလေးကအဲ့ဒီသူ့အဖေတထေးကြီးကိုမေးတာအဖေတဲ့သာတိကျင်တာလေးရှိလို့မေးပြရစီတကယ်ဘာမေးမှာလို့ကြီးမားချမ်းသာနေတဲ့အဖေကိုတန်းလုပ်တဲ့သူကဘာမေးလဲဆိုတော့အဖေတဲ့ကြီးမားချမ်းသာအောင်ဘာလုပ်ရမလဲအဲ့ဒါမေးတာပါခဏပြောချင်တာလေအဲ့ဒီကြီးမားချမ်းသာကြောင်းပြောချင်တာလူတိုင်းလူတိုင်းဟာကြီးမားခြင်းညာတဲ့တိုးတက်ခြင်းညာတဲ့အောင်မြင်ခြင်းညာတဲ့ချမ်းသာခြင်းညာကြီးမားချမ်းသာဖို့အကြောင်းအထတ္တဒွါရပညာဘုဇ္ဇတိသားဖြစ်တဲ့ပုဂ္ဂိုလ်ကအဖေကိုမေးတယ်အဖေရဲ့တဲ့ကြီးမားချမ်းသာအောင်ဘာတွေလုပ်ရမလဲလို့မေးတော့အဖေဖြစ်နေတဲ့ပုဂ္ဂိုလ်ကကိုယ်တိုင်ကြီးပွားနေတိုင်ကိုယ်တိုင်ချမ်းသာနေဒါပေမဲ့ဘာလို့ကြီးပွားမှန်းသူမသိဘာလို့ချမ်းသာမှန်းသူမသိဘူးအတူမဖြစ်နိုင်သူကစဉ်းစားတယ်ဟာငါသားလေးခုနှစ်နှစ်သားလေးမေးတယ်မေးကွန်းဟာအယံပင်ရောအတိတ်တခုမောဒီမိကုံးဟန်တည်ပြီးတော့နုညံ့တိမ်မွေးတာသူမဖြေနိုင်ဘူးသူကိုယ်တိုင်ကြီးပွားနေတယ်သူကိုယ်တိုင်ချမ်းသာနေတယ်သူကိုယ်တိုင်ကြီးပွားချမ်းသာရတဲ့အတန်းနဲ့တမ်းမိတဲ့အဖြေကလည်းပဲအမေးကလည်းပဲအဖေဘာကြီးပွားချမ်းသာအောင်ဘာလုပ်ရမလဲပေါ့လွတ်လွန်ပြောကြီးပွားချမ်းသာကြောင်းတွေကဘာတွေလဲလို့ပြောတော့သူမဖြေနိုင်အဲ့ဒါမျိုးဇတ်တော်တွေအဲ့ဒါမျိုးတွေကိုကြည့်ပြီးတော့စာလေးတွေရင်းမိပါတယ်ရေထဲမှာရေကြောင့်ကုခတ်သွန်းလာနေတဲ့ငါးတွေဟာရေရှိမှန်းသိလားမသိဘူးလား
မသ
ိ
ပါဘူ
းမသိဘူးလေထဲမှာလေလေကြောင့်ပြန်တန်းနေကြတဲ့ငှက်တွေဟာလေရှိမှန်းမသိဘူးအခုလည်းပဲကြီးပွားချမ်းသာနေတဲ့လောကမှာစီးပွားဥစ္စာတွေနဲ့ပြည့်စုံနေတဲ့အဖေလောကထဲမှာကြီးပွားချမ်းသာမှုကိုပိုင်ဆိုင်နေတဲ့အဖေကိုယ်တိုင်ဘာလို့ကြီးပွားချမ်းသာမှန်းကိုမသိဘူးလေအဲ့ဒါပါပဲအဲ့ဒါပါပဲဉာဏ်ဉာဏ်ပြည့်စုံတဲ့ပုဂ္ဂိုလ်နဲ့မပြည့်စုံတဲ့ပုဂ္ဂိုလ်အဲ့ဒါကွာသွားတာဒါဟိုတရားဟုတ်တယ်ပဲပြောပြောဆုံးမဩဝါဒပေးတယ်ပဲပြောပြောအရင်ကြည့်တာကအတိတရားတွေတိုးသွားဖို့သံလူတဲ့သူကမေးတာအဖေမဖြေနိုင်အထက်ဘဝက်အောက်အဝီစီအဝီစီနဲ့ဘဝက်ရဲ့ကြားဒီ30တပုံလောကကြီးအတွင်းမှာဒီမေးခွန်းမျိုးဟာတဲ့ဘုရားရှင်ကိုရမြတ်ကြီးကလွှဲပြီးတော့ဖြည့်ပြီးနိုင်တဲ့သူမရှိတော့ဘူးအဖေလုပ်တဲ့သူက ဒီနေရာမှာသန်းကငယ်တယ်အဖေကကြီးတယ်ဒါပေမဲ့လို့ဒီသန်းလေးသိကျင်တာကြတော့အဖေကမဖြေနိုင်ဒါတို့ဒီတာဘောဘုရားရှင်ကိုတော်မြတ်ကြီးပွင့်တော်မူနေလို့ဘုရားမှာတမန်တရားပုဂ္ဂိုလ်ကြီးဖြေနိုင်မှာမဟုတ်ဘူးတဲ့အဖေလုတ်လုတ်တဲ့ပုဂ္ဂိုလ်ကလည်းအသိဉာဏ်ရှိလို့ကိုမဖြေနိုင်ရင်ဖြေနိုင်တဲ့ပုဂ္ဂိုလ်ကိုရှာပေးတာပေါ့ဘာနဲ့မှလက်ဆွဲပြီးတော့ဘုရားရှင်ကိုတော်မြတ်ကြီးထံမောက်သွားမိမိလို့အဲ့လိုဖြစ်တယ်မိဘနဲ့သားသမီးတွေသားသမီးမိတာကိုမိဘဖြေနိုင်တာနည်းပါတယ်မဖြေနိုင်တာများပါမဖြေနိုင်တာများတဲ့အပြင်မိဘတွေကဟဲ့ဒီလိုကြီးမေးရမလားငါမအားသေးဘူးစူတာအော်တာနဲ့ပဲသားရီသမီးတွေအဖြေမသိရတာတွေအများကြီးကိုမသိရင်သိတဲ့စီပို့ပေးဖို့ကောင်းတာပေါ့အခုအဖြေဖြစ်တဲ့ပုဂ္ဂိုလ်ကသားဖြစ်တဲ့ခုနှစ်နှစ်သားရှိသေးတာဘုရားရှင်ကိုတော်မြတ်ကြီးစီပို့ပေးတာဘယ်လိုဖြစ်စီခြင်းတာကတော့မြန်မာနိုင်ငံမှန်းတို့ပြောရင်ကြီးကျယ်သွားမလားမသိဘူးကိုမိသားစုကိုမိသားစုတွေမှာတကယ်လို့များသားတွေသိချင်ရင်သမီးတွေသိချင်ရင်အဖေတွေအမေတွေကဖြေပေးပါအေးအေးဆေးဆေးနားလည်အောင်စိတ်ချမ်းသာအောင်ဖြေပေးပါမဖြေပေးနိုင်ခဲ့သည်ရှိတော်လည်းပဲဖြေနိုင်တဲ့ပုဂ္ဂိုလ်စီပို့ဒါပေမဲ့ခက်တာကမိသမီးကိုမဖြေပေးနဲ့ပြန်អော်တွတ်တာတွေကများသားရီသမီးတွေအတွက်ဘာဖြစ်နေတုံးဆိုတော့မိဘတွေကသားရီသမီးတွေကိုကြီးမားစေခြင်းနဲ့ချမ်းသာစေခြင်းနဲ့ဂယုလဲစိုက်ကြတာ။ဟိုမျိုးစုကိုပိုးမထိုးအောင်ဂယုစိုက်တယ်လို့မျိုးကိုဂယုစိုက်ကြတာ။ဒါပေမဲ့ကြီးမိတာစိတ်ထဲမှာဘာပေါ်မိလဲဆိုတော့ဗမာပြည်ကသားရီသမီးတွေကလေးငယ်တွေဟာမျိုးစုခေါင်းနဲ့တူပါတယ်ပါရမီဓက်ခံရှိပါ။ဒါပေမဲ့အဲ့ဒီမျိုးစုခေါင်းတွေကိုဘလောက်ပဲမျိုးစိတွေကောင်းလို့ပုတ်ထဲထဲထားထားအပင်ဖြစ်ရုံးထုံးစံမရှိဘူးအပင်ဖြစ်ရုံးထုံးစံမရှိဘာလုပ်ပြရမှာလဲဆိုတော့လေမြေယာမြေမြေကောင်းမို့ဘာလုပ်ရမလဲချပေးရချဆိုင်ရမှာစိုက်တော့စိုက်ကြပါလေမြန်မာပြည်ကလူတွေကဘယ်ရွယ်ချက်မှစိုက်လဲဆိုတက္ကသိုလ်ပြီးမှတက္ကသိုလ်ကဘွင့်ရပြီးမှ20အစိတ်လောက်ကြမှာပါလေမြေကြီးတဲ့စိုက်တာတချို့ဆိုရင်အမလီအိမ်အောင်ကြပြီးတဲ့အချိန်မိဘတွေကဖူးဖူးမုတ်တော့မြေကြီးတွေမချကြသေးဘူးမြမကြီးကသားတွေသမီးတွေအတွက်ဘာသွားတွေးမိတော့ဆိုတော့ဩမျိုးစိတ်ကောင်းလေးတွေရှိရဲ့သားနဲ့အချိန်အချိန်မှန်မှန်အချိန်သိတဲ့အချိန်မှမြေထဲမချပဲနဲ့အချိန်လုံးမှချနေကြတာတွေအများကြီးအဲ့ဒါတွေကမိဘတွေကပဲပြင်ရမလားသားသမီးတွေကပဲပြင်ရမလားတော့မပြောတတ်ဘူးဘာပဲပြောပြောတို့မြန်မာနိုင်ငံမှာညံကောင်းအတိညံကောင်းအိုးစိတ်ထားကောင်းတဲ့မျိုးစိတွေအများကြီးရှိတယ်။မြည်တဲ့မချလို့အပင်မပေါက်တာတွေတပုံကြီးတွေတဲ့ချတော့ချပါတယ်ဘယ်ချိန်ကြွတ်ချမိုးကုံမှချဘာမှတုံးဆန်းလို့မရတော့အခုသားမီးကမေးတာသူအတိညံရှိလို့သူမေးတာအဖေကဘယ်ပို့လိုက်လို့ဆိုဘုရားရှင်ကိုတော်မြတ်ကြီးစီပို့ပေးတာအဲ့ဒါသူမြည်တဲ့ချပေးတာပေါ့အာမမီးသနဲ့ကွာရှုပ်တဲ့အလုတ်ကရှုပ်ရတယ်ထင်စီကန်လိုက်မင်းနဲ့အာလူနာမှာရှုပ်ရတယ်ထင်အိမ်မှာမင်းနဲ့အာလူကမှတဏီကုံပန်းလာတယ်ထင်အဲ့ဒီလိုနဲ့ပဲသားတွေသမီးတွေအတိညာဟာဖွံ့ဖြိုးတိုးတက်မှုအပင်ပေါက်မှုမရှိတော့ဘူးအခုဘုရားရှင်ကိုရမြတ်ကြီးထံမှောက်ခေါ်သွားတယ်အဖေလုပ်တဲ့သူကဘုရားရှင်ကိုရမြတ်ကြီးထံမှောက်လဲရောက်ရောမနက်မှလည်းဆွေးယူသွားဆက်ကပြီးတော့လက်အုပ်ချီမွှေကိုဥချတင်းတင်းကြောင်ကြီးပတ်တဲ့နေရာမှာနေပြီးတော့ဘုလိုကြီးမြတ်စွာဘုရားဟောဒီတန်လေးကတပည့်တော်တန်လေးကခုနှစ်နှစ်တန်းရှိပါသေးတယ်ဘုရားသူကသိကျင်လို့ဆိုပြီးတပည့်တော်ကိုမေးတယ်ဘုရားတပည့်တော်ကလည်းကြီးမားချမ်းသာနေတဲ့ပုဂ္ဂိုလ်ပါပဲကြီးမားချမ်းသာနေတဲ့ပုဂ္ဂိုလ်ပါပဲဒါပေမဲ့တပည့်တော်ကိုမေးတာလည်းပဲကြီးမားချမ်းသာကြောင်းကိုမေးတယ်တပည့်တော်ဒါပေမဲ့မဖြေနိုင်ဘူးလေထဲမှာလေးကြောင့်ပြန်တန်းနေတဲ့ငှက်တွေဟာလေရှိမှန်းမသိသလိုရေထဲမှာရေကြောင့်ကူးခတ်သွားလာနေတဲ့ငါးတွေဟာလည်းရေရှိမှန်းမသိသလိုတဲ့ကြီးပွားချမ်းသာနေတဲ့ပုံကိုယ်တွေဟာကိုယ်ဘာကြောင့်ကြီးပွားချမ်းသာနေမှန်းကိုမသိဘူး။ဩစေတုကဆိုတော့ဒီလိုမေးရမှာပေါ့လေ။အသက်ရှင်နေတဲ့လူတွေဘာလို့ရှင်နေမှန်းသိလား။အသက်ရှင်နေတဲ့လူတွေဘာလို့ရှင်လဲ။အသက်ရှူလို့ပေါ့။အဲ့ဒါတပည့်တော်ဗျာတဲ့ကိုကြီးမားချမ်းသာတော့မဖြေနိုင်ပါဘူးမသိပါဘူးဗျာတဲ့အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကြီးကဘာပြောလဲဆိုတော့ဩော်ဒီခုနှစ်တန်းကလေးမေးတဲ့မေးခွန်းနဲ့ပတ်သက်ပြီးတော့ဒီကလေးဟာတဲ့သူဒီမေးခွန်းကိုမေးခဲ့တာ အရင်တုန်းကမေးတာသူ့ကိုမေးလို့ဖြေပြီးသူ့ကိုမေးလို့ဖြေပြီးနဲ့သိခဲ့ပါလေတဲ့ဒါပေမဲ့ဘဝတွေဖုံဝီကုန်းချုပ်ချုပ်သွားလို့ဘာဖြစ်လို့မေးမေးကုန်လားဒီမေးကုန်းကသူမေးဘူးတဲ့ကြီးဝဲခြင်းနဲ့တက်ခံရှိတဲ့သူတော်ကောင်းလေးဟာခုနှစ်နှစ်သားအရွယ်ဒီကလေးဘဝကလေးကမေးဘူးပါလေတဲ့ဖြေလဲဖြေပူးကြပါလေသူလည်းသိလဲသိဘူးပါလေဒါပေမဲ့ဘာဖြစ်တော့မေးမေးကုန်လားကိုသိတာလေမေးတာကောင်းတာမမေးတာကောင်းတာဟမ်မဟုတ်တယုတ်တွေလေသိလိုက်တာမဟုတ်တယုတ်တွေသိပြီးတော့မဟုတ်တယုတ်ကြတော့မမေးဘူးကောင်းတာတွေကြတော့မေးရောတဲ့အဲ့ဒါခုနှစ်နှစ်တန်းလေးနဲ့မေးရောခုနှစ်နှစ်တန်းလေးမေးခဲ့ဘူးတဲ့ဒါဖြည့်ပြီးဘူးတဲ့နောက်ပါလေသိဘဝအတိတ်သင်္ခိပတ္တာတဲ့ဘဝနေအချင်းချုံချုံချုံဤကုန်းချုပ်ချုပ်သွားနိုင်ဖို့ကိုဘဝဤကုန်းချုပ်ချုပ်သွားလို့သိသိသွားလို့ကိုပဲမေ့မေ့သွားတာလေမေ့တာကနှမျိုးရှိတယ်ပေါ့လေမေ့တာကနှမျိုးရှိတယ်မေ့ရခြင်းအကြောင်းကနှမျိုးရှိတယ်ဘဝသိလို့မေ့တာကတစ်မျိုးသိတယ်ဆိုတာမရဏသိမြင်တတ်လို့သိတာမေ့တာကတစ်မျိုးနောက်တစ်ခါကိလေသာသိမြင်တတ်လို့မေ့တာကတစ်မျိုးတဲ့လောဘဒေါသမောဟကိလေသာတွေအားကောင်းရင်လည်းဘာဖြစ်တာလဲမေ့တာပဲမေ့တာပဲဒီကလေးဖြေဘူးပါလေတဲ့အဲ့ဒီမှာဘုရားရှင်ကိုတော်မြတ်ကြီးကဇတ်တော်ပြန်ပြောတယ်ဒီကလေးတဲ့အရင်ဗာဒနပိပိတိမှာဗြဟ္မာမင်းစိုးစံတုန်းကအဲ့လိုပဲတထေသံဖြစ်ခဲ့တာပဲတဲ့ဒီကလေးကခုနှစ်နှစ်တန်းလေးမှာပဲဒီမျိုးကိုမေးတာလေတဲ့အဖေကြီးပွားချမ်းသာခြင်းအကြောင်းကိုပြောပြပါအဖေဆိုတော့အဲ့ဒီတုန်းကအဖေဖြစ်တဲ့တထေကဒီတထေမဟုတ်ဘူးတထေတယောက်အဖေဖြစ်တဲ့တထေကဖြေပြနေတဲ့အာရောကြမိတ်ဆေပရမင်းစလာပန်းဒီလေးစဥဒ္ဒနုမတံတုတေစဓမ္မနုဝတ္တိစအာဒီနတံစအထတ္တဒွါရပမှုခံသံလူတီဖြေပြပါလေအေးဂျိဝချမ်းသာဖို့အကြောင်းတကယ်ဂျိဝဖို့အတွက်နံပါတ်1အရေးအကြီးဆုံးလို့တာကကျမ်းမာရေးတယ်ဗါလေလေကျမ်းမာရေးမကောင်းရင်နဲ့မရသေးတဲ့စီးပွားဥစ္စာယာတုဂုံပေးရစရာမှန်သမျှမရနိုင်ဘူးတဲ့ကျမ်းမာရေးမကောင်းကျမ်းမာရေးမကောင်းရင်ရထားတဲ့စီးပွားဥစ္စာရာထူးဂုံတိန်အတုံးဆောင်တွေချမ်းသာတွေမှန်မြနေနေကျမ်းမာရေးမကောင်းရင်စံစားခံစားလို့မရဘူးတဲ့လူကျမ်းမာရေးကောင်းဖို့အရေးကြီးတယ်စိတ်လည်းကျမ်းမာရေးကောင်းဖို့အရေးကြီးတယ်ကျမ်းမာရေးဘယ်နှမျိုးဟောဒီကဆရာဝန်ကြီးတွေဆရာဝန်မကြီးတွေလည်းပါတယ်သူနာပြုဆရာဆရာမတွေလည်းပါတယ်ဝန်ထမ်းတွေလည်းပါတယ်ကျမ်းမာရေးဆေးရုံမှာနီးစပ်နေတော့နော်ကိုကိုကိုတော်တော်ကျမ်းမာရေးဂရုစိုက်နေတဲ့တူတယ်ကိုယ်ကိုကျမ်းမာရေးခရူးဆိုင်တာဟမ်အရေးပေါ်အရေးပေါ်ဆိုပြည်ရောဘာကျမ်းမာရေးမှခရူးဆိုင်မှတ်ထားပါကျမ်းမာရေးမကောင်းတော်တော်ဒုက္ခရောက်လူကျမ်းမာရေးမကောင်းရင်လည်းဒုက္ခရောက်တယ်စိတ်ကျမ်းမာရေးမကောင်းရင်လည်းဒုက္ခရောက်တယ်တဲ့စိတ်ကျမ်းမာရေးမကောင်းရင်ကိလေသာထိုးစွန်းလို့ဟိုကလူကျမ်းမာရေးကနာရံကျင်နာကြိုက်တာခဲတာယောဂာနေထိုးစွန်းလို့လူကျမ်းမာရေးမကောင်းရင်ရနိုင်တဲ့အတုံးဆောင်ရာဓုကုန်သိစည်းစိမ်ဥစ္စာတွေရအောင်မလုပ်နိုင်ဘူးရပြီးရင်လည်းမခံစားမခံစားနိုင်ဘူးတဲ့စိတ်ကျမ်းမာရေးကိလေသာလောဘဒေါသမောဟတွေထိုးစွန်းလို့နေနေစိတ်ကျမ်းမာရေးမကောင်းလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာကုသိုလ်တရားတွေမရနိုင်တယ်လို့ဇန်တရားလည်းမရမတရားလည်းမရဖို့တရားလည်းမရဝိပဿနာဉာဏ်မဉာဏ်ဘုံဉာဏ်တွေနဲ့မရအဘိညာဉ်တမန်ဘတ်တွေနဲ့ခံစားဆံဆန်းလို့မရဘူးကျမ်းမာရေးကောင်းဖို့အရေးကြီးပါအဲကြုံလုံးပြောပြအောင်မှာအဲဒီကလူတွေကအလုံးနဲ့လူနဲ့လူနဲ့အလုံးနဲ့အလုံးနဲ့လက်နဲ့လက်နဲ့လူနဲ့အလုံးနဲ့အိုးဇေဆက်တယ်လို့လုံးနေကြတာမသိဘူးမေးကြည့်သိချင်းသိမှာပါမသိချင်းနဲ့နေပေါ့လေရှင်းပြမှာပေါ့ဘောလုံးဝဲတွေကလည်းကြည်ဘူးလားကြည်ဘူးလားဘောလုံးဝဲကံတာသိတယ်နော်ဘောလုံးဝဲတဝဲကံတာပြခြင်းလို့တကယ်ကံတာပါအဖြူသင်းရဲ့အနီသင်းရဲ့အဖြူသင်းအပေါ်လဲအဖြူအောင်တဲ့အဖြူဝန်းဆက်ချင်းင်းနေရောဗာလေရောပေါ့လေအဲ့ဒီတသိန်း7ယောက်လုံးဂိုဒမန်ရောအကုန်လုံး7ယောက်လုံးကဇုံလုံးကံပြီဘောလုံးဝဲတဖက်ကပါလေဇုံလုံးကံသူတို့ကဘလုံးကံရှိတယ်အကမ်းကြီးဘလုံးကံရှိတယ်ဘလုံးကိုခြူလေးတက်ထားတာကိုမဝါဆိုလဲခြူလေးတက်ထားတာကိုဓမ္မသူဘာလုပ်လဲလှုပ်နေရတာပေါ့ဘလုံးရှိတဲ့နေရာခြူတန်းချပြီးလိုက်ကညာတာတဖွဲ့လုံးကအဲ့ဒါ7ယောက်ကအကမ်းကြီး အဲအကန်းဆိုတော့ဒါသိသိပါလေအကန်းကတော့ဟိုဘက်ကတော့အကုန်လုံးဇုံလုံးမြင်တယ်မျက်စိကောင်းတဲ့ခန္ဓာကိုယ်ကြီးကလည်းတောင့်တင်းနေအိုး၁၁ယောက်အနီဝတ်ဆုံးဝတ်တာ၁၁ယောက်ကဲဟိုဘက်အသင်းနဲ့ဒီဘက်အသင်းဒီဘက်ကအကန်းအဖြူသင်းကအကန်းဟိုဘက်ကအနီသင်းရှိတယ်အဖြူသင်းနဲ့အနီသင်းနဲ့ကန်ပြီအဲတခုရှိတော့ရှိတယ်အနီသင်းကအယူတယ်အနီသင်းကပါတယ်အယူတွေဟိုကဘလုံးမမြင်ဘူးဘလုံးဘယ်လိုမှမြင်တာလဲဆိုတော့အနီသင်းကမြင်တာအနီသင်းကဘယ်နှခုတော့သွင်းလဲဆိုတော့၁၁ခုသွင်းအကန်းနဲ့အယူအနီသင်းက၉သွင်းတယ်၁၁ခုတော့အိုးအကန်းကဘယ်ကန်းကတော့ရမ်းချော်လွှင်းနေတော့ဘယ်ကန်းလို့ဖြစ်မှာဘယ်ခုသွင်းလို့ဘယ်လွဲမှာကဲအကန်းနဲ့အယူဘယ်လိုနိုင်လဲဟမ်အယူနိုင်တာလားအကန်းနိုင်တာဟာဘယ်လိုကဘိုးသွင်းတာဟာဘိုးသွင်းနိုင်တယ်ဘယ်နိုင်တာမဟုတ်လားအကန်းမမြဲဘူးဟမ်ဘိုးမရဘူးအယူကဩစိတ်ယောဂရှိတဲ့လူတွေကဘယ်သူကိုသွင်းအခုဒီထဲမှာကိုသွင်းတဲ့လူတွေပန်းဟလားဒီထဲမှာကိုသွင်းတဲ့လူတွေပန်းဟလားအမလီအဲ့ဒီကလေးမလေးကပြောမရဘူးဒီနတ်စမာကအဲ့ဒါနဲ့စိတ်တူနေရောဟိုကတိတောင်မတည်ဘူးစိတ်တူတဲ့သူကကိုဟုတ်လားအမလီလူနာပြောမရတာနဲ့လူနာဆောင်ပြောမရတာနဲ့ခိုင်းတဲ့ဝန်တန်းပြောမရတာနဲ့စိတ်တူနေတဲ့သူတွေဟာဟုတ်လားစိတ်တူနေတဲ့သူတွေကလည်းအဲ့ဒါဆိုအချင်းချင်းသိပြီလေပြောလို့ရပြီပေါ့ဟုတ်လားဒီရပြီးတာနဲ့နိုင်ချူဒီရစလို့ရပြီဟေးကိုမသွင်းနဲ့ရှိလားဒီမှာကိုသွင်းနေတူတယ်ရှိလားဟမ်ညားနေတယ်ကံညားနေတယ်ညားနေတယ်ပြောတဲ့လူကသွင်းနေလားမသိဘူးအဲ့ဒါလေအဲ့ဒါပဲစိတ်ကျမ်းမရေးမကောင်းတာဟာလူကျမ်းမရေးမကောင်းအဲ့နေလို့ရတယ်စိတ်ကျမ်းမရေးမကောင်းတာဟာကိုသွင်းနေလောဘနဲ့ကိုသွင်းရနေကုန်ဤဒေါသနဲ့ကိုသွင်းရနေကုန်ဤမောဟနဲ့ကိုသွင်းရနေကုန်ဤမာနနဲ့ကိုသွင်းရနေကုန်ဤဘယ်နှခုရှိပြီဟမ်ဆက်တခုကအမိရသွင်းတာအခုဒီလူတွေမေးတာအောင်မသူတို့လည်းဆက်တခုလို့ဟမ်လေးခု၅ခုအဲ့တော့ကိုယ့်ဟာကိုယ်စဉ်းစားကြည့်ကိုယ့်ဟာကိုယ်စဉ်းစားကြည့်ဘာလို့ကိုယ်မကြည်ပွားတာနဲ့မအောင်မြင်တာနဲ့မချမ်းသာတာနဲ့ဆိုရင်နဲ့ကိုယ့်ကိုယ်ကိုသူ့နေလို့အဖေလည်းသူ့လို့သူ့လုံးနေတာပဲအမေလည်းသူ့လို့သူ့လုံးနေတာတားလည်းသူ့လို့သူ့လုံးနေတာသမီးလည်းသူ့လို့လူတိုင်းလူတိုင်းဟာသူ့စိတ်ရှိတဲ့အတိုင်းသူ့အသိဉာဏ်ရှိတဲ့လောက်နဲ့သူ့လို့သူ့လုံးနေကြတာအဲ့လောက်ကိုမကြည်မနှက်ဖြစ်နေရင်ဟုတ်လားသွင်းဘူးလားကိုယ့်သွင်းဘူးလားဘယ်နဲ့သွင်းလာလားညာနဲ့သွင်းလာလားကြုံကသွင်းထဲတာလားဘယ်လဲတန်နဲ့ညာလဲတန်နဲ့ကြုံမလို့တာဖြစ်လာတယ်ဒီတော့အဲ့ဒါဆိုနော်ခဏညာတော့ကစားရင်နော် SSC မှာအတန်နေသူးနေတော့မှကိုသွင်းနေကြတာကိုသွင်းသူများကိုပေါ့သွင်းတာမျိုးမဟုတ်ပါလေသွင်းဘူးလားဒီမေသဘောပေါက်စမ်းပါကိုတဲ့သွင်းရတဲ့ကိုသွင်းနေဆိုပြီးဟုတ်တယ်မဲ့ရှုံးတာပဲဘာလို့မကြည်ပွားတာကျမ်းမာရေးမကောင်းကိုသွင်းရလို့လူကျမ်းမာရေးမကောင်းရင်လည်းမကြည်ပွားမချမ်းသာနိုင်သလိုစိတ်ကျမ်းမာရေးမကောင်းရင်မကြည်ပွားမချမ်းသာယုံနေမကဘူးအရှုံးကြီးရှုံးနေတဲ့သွင်းမရရှုံးတော့သွင်းမရကံမရရှုံးတော့တဲ့ကိုသွင်းကံမဲ့အစားတော့မကံမဲနေတာကမှဟောအေးကောင်းတယ်အာရောဓမိတ်ဆေပရမင်္ဆလာဘံသီလင်္ဆဝုဒ္ဓနုမတံသူတင်္ဆဓမ္မနုဝတိသအလီနတံသအထပ်ပဒွာရပမုခာသလီတိအမောင်းအမောင်းလွန်လေဝိသွာရှေခာတုငါသင်ခုနှစ်တည်းတန်းအရွယ်သင်မေကွန်အဲ့ဒီမေကွန်မဲ့မေးပါသည်ជីវချမ်းသာကြောင့်တရားကိုမေးတော့သင်အဖေးဖြစ်တဲ့ပုဂ္ဂိုလ်ကတန်းကြည်ဝချမ်းသာခြင်းနဲ့ဆိုရင်ကျမ်းမာရေးကောင်းဒါပထမတစ်ချက်ပြောတယ်ဘာကောင်းရမှာလဲကိုကျမ်းမာရေးကိုကိုဂရုစိုက်ပါလို့အဲ့လိုပြောတဲ့သဘောပေါ့လေကြည်ဝချမ်းသာခြင်းနဲ့ဆိုရင်ကျမ်းမာရေးကောင်းလိုက်စမ်းပါလူလဲကျမ်းမာစိတ်လဲကျမ်းမာ ဒါတည်းမကသီလင်စသီလလည်းပဲပြည့်စုံနိုင်စမ်းပါဒီနေရာမှာသီလက2မျိုးရှိပါလေဇာရိတ္တသီလဝါရိတ္တသီလရှောင်ရမဲ့သီလနဲ့ပြုချင်ရမဲ့သီလ2မျိုးရှိပါជីវတ်တိုးတက်ဖို့ရအတွဲတဲ့ရှောင်တဲ့သီလရှောင်လျုံနဲ့မပြီးဘူးတဲ့ပြုချင်ရမဲ့သီလကိုပြုဖို့ပြုချင်ရမယ်အလုံးလုံးရမယ်ပြောတာပေါ့အလုံးလုံးရမယ်တဲ့အာသာရသီလလို့ထာဂရဆရာကြီးပြောပါတယ်အာသာရသီလလို့ပြောပါတယ်ကိုလုံးတဲ့နာမလုံးတဲ့ပုဂ္ဂိုလ်တော့ဆုံးယုတ်ဆုံးယုတ်တာမရှိဘူးတဲ့လောကမှာအလုံးမလုံးဖင်းနဲ့ဟောဒီဟောဒီလူလောကမှာအလုံးမလုံးဖင်းနဲ့အလုံးမလုံးဖင်းနဲ့ကြီးဝတဲ့သူစရာရှိဖို့မလိုပါဘူးတဲ့တရားမင်းတော်မှသူတန်ပြင်းနေလို့ပြောတယ်မိတ္တလောကလုံးလိုက်ကြည့်သံကွာတဲ့အလုံးမလုံးဖင်းနဲ့စားတဲ့နေရာရှိလို့ရှိရင်မင်းသွားနေုံနဲ့မကောင်ငါ့ပါခေါ်အောင်တဲ့တရားမင်းကပြောတာအလုံးလုံးတဲ့ဆိုတာအာသာရသီလအခုဒီမှာစီမံအုပ်ချုပ်တဲ့အပိုင်းကနေဟိုးအောက်ခြေထိလူတိုင်းလူတိုင်းအလုံးမလုံးရဘူးလားလုံးရမှာအဲ့ဒီလုံးရတဲ့အာသာရသီလရှိမှကိုယ်လဲတိုးတက်တယ်ကိုယ်အလုံးလဲတိုးတက်ပါလေတဲ့အလုံးမလုံးလို့ကတော့မတိုးတက်ပါဘူးဝဇိလို့ခက်နေတာကလေခက်နေတာကဆိုတာကဟိုနေရာကိုနာမည်တက်ပြီးလူကိုနာမည်တက်ပြီးတော့မပြောချင်ပါဘူးလူတိုင်းလူတိုင်းညာသောအဖြစ်ဟာအဲ့ဒီအလုံးလုံးရမှာကိုကြောက်နေကြတာများတယ်အလုံးလုံးပြန်တော့လည်းပဲကိုယ်အသိနဲ့ကိုယ်လုံးတာတဲ့သူများခိုင်းမှလုံးတာများတယ်တဲ့ဘာလို့မကြီးပွားတာလဲဆိုအဲ့ဒါဒီပဲကြီးပွားတဲ့ပုဂ္ဂိုလ်များကြတော့လုံးတဲ့ခိုင်းတဲ့ရှိတဲ့အလျောက်သူများခိုင်းခိုင်းမခိုင်းခိုင်းမလုံးတာလဲလုံးနေရတော့တာပဲတဲ့ကိုယ်လုံးရမယ့်အလုပ်ကိုပြီးတယ်လေဟိုအောက်ခြေကစပြီးဟိုအထက်စီမံအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေထိပိုင်ရှင်ကြီးကကိုလုံးရမယ့်အလုပ်ကိုတိတယ်ကိုလုံးရမယ့်အလုပ်ကကိုလုံးစမ်းမှမကြီးပွားတဲ့ပုဂ္ဂိုလ်မရှိပါဘူးတဲ့ကြီးပွားခြင်းနံပါတ်1ကျမ်းမာရေးနံပါတ်2ကကိုအလုပ်ကိုလုပ်အသာရတိလလို့ခေါ်တာကိုကိစ္စကိုလုံးလိုက်စမ်းမှတဲ့ကိုကိစ္စကိုလုံးလိုက်စမ်းမှလေကိုကိစ္စကိုလုံးတဲ့သူမှန်သမျှဘာဖြစ်လဲကြီးပွားတယ်ကိုကိစ္စမှကိုမလုံးတဲ့ပုဂ္ဂိုလ်ဟာတဲ့ဒီကလုံးရိုင်းနေတဲ့ခွင့်လို့ပေါ့ဆံကုန်မြေလေးသူ့အတွက်ဆံကုန်နေမြေလေးတွေဗန်းထူမှုတဲ့သူအလုပ်ကိုကိစ္စတော့ကိုမလုပ်တဲ့အတွက်သူ့ကိစ္စဘေးလူတွေဝိုင်းလုံနေရလို့ဘေးလူတွေကအလုပ်ရှုပ်တယ်အာသာသာတိနဆိုတာတချမ်းမထင်နိုင်နဲ့ကိုကိစ္စကိုလုပ်တာလောကမှာကိုအတွက်ကိုကိစ္စကိုလုပ်တဲ့လူရှိတယ်လို့ကိုအတွက်တောင်းမှကိုကိစ္စကိုမလုပ်တဲ့လူတွေတပုံကြီးတောင်းလုံးပါမှန်တိုက်တိုက်တွန်းလုံးပြောရရင်တော့တကယ်ကြီးပွားခြင်းကိုအတွက်ကိုကိစ္စကိုလုပ်ကိုအတွက်ကိုကိစ္စကိုလုံအေးတကယ်တော့ကိုကိစ္စကိုလုံရင်းနဲ့ကိုကစွမ်းအားတတ္တိတွေပြည့်စုံလို့ဝရိယတွေကောင်းလို့အာသရသီလတွေပြည့်စုံလို့ရှင်ကိုအတွက်ကိုကိစ္စကိုလုံရင်းကနေပြီးတော့သူများအတွက်ကိုကိစ္စကိုလုံတာဖြစ်သွားတယ်မတူဘူးနော်ကိုအတွက်ကိုကိစ္စကိုလုံရံကနေသူများအတွက်ပါကိုကိစ္စကိုလုံတယ်ဘာပြောပြောဒီရှိကုန်တဲ့စီယုံကြီးကိုတီထောင်တဲ့ပုဂ္ဂိုလ်စီမံအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေဟာကိုယ်ကိစ္စကိုယ်အတွက်ကိုယ်ကိစ္စကိုယ်လုံရင်းနဲ့သူများအတွက်တွေပါပါလာတော့တာပဲသူများစီပွားရေးကျန်းမာရေးလူမှုရေးတွေအဆင်ပြေအောင်ဆောင်ရွက်ပေးတာပဲတကယ်သူတော်ကောင်းကြီးတွေဖြစ်လာပြီပညာရှိတဲ့ပုဂ္ဂိုလ်တွေဖြစ်လာပြီဆိုရင်ကိုယ်အတွက်ကိုယ်ကိစ္စကိုယ်လုံရင်းနဲ့သူများအတွက်လည်းကိုယ်ကိစ္စကိုယ်လုံတာပဲကိုယ်အတွက်ကိုယ်ကိစ္စကိုယ်လုံတာရဲ့သူများအတွက်ကိုယ်ကိစ္စကိုယ်လုံတာရဲ့ဘယ်ဟာကပင်မဟုတ်တော့တော့စိတ်ပြတ်ဖို့ကောင်းတာပဲသူများအတွက်လောက်ရတာပင်မနေတဲ့ကိုကိစ္စကိုလုံးတာပဲတဲ့ကိုလုံးတတ်ရင်ကိုအတွက်လည်းပါတယ်သူများအတွက်လည်းပါတယ်တူတူပဲတူတူပဲဒီလိုပဲရှင်းသွားတာကိုကိစ္စကိုလုံးရင်းနဲ့ကိုအတွက်ပါတယ်သူများအတွက်ပါတယ်တခုတော့ရှိတယ်သူများအတွက်သူများကိစ္စလုံးတာမဟုတ်ဘူးနော်ကိုကိစ္စကိုလုံးဖို့ကအရေးကြီးတယ်ခက်တော့လည်းခက်တမ်းပဲလူတွေကကိုကိစ္စကိုလုံးတာများလားသူများကိစ္စဝင်ရှုပ်တာများလားဟမ်သူများကိစ္စကိုဝင်လို့ရင်းနဲ့ပါလေရှုပ်ရှုပ်လို့ကိုမကြည့်ပါတော့တာပြောချင်မှလည်းအာသာရသီလကျင့်စရာအနေနဲ့ကိုအတွက်ကိုကိစ္စကိုလုပ်သူများအတွက်ကိုကိစ္စကိုလုပ်ဒါထက်ပို့ပြီးတော့စွမ်းအားကောင်းရင်တော့တလောကလုံးအတွက်ကိုကိစ္စကိုလုပ်တာပဲတဲ့ကိုအတွက်သူများအတွက်တလောကလုံးအတွက်လို့ကြီးကျယ်မြင့်မြတ်သွားပြီမဲ့လုံရတာကတော့ကိုကိစ္စကိုလုပ်တာပါတဲ့အဲ့ဒါလေးသေချာစဉ်းစားပါမိမိတို့တကယ်ကြီးပွားချမ်းသာခြင်းနဲ့ဆိုရင်ကိုကိစ္စ ကိုပြီးအောင်ကိုလုံဆမ်းမှကိုကိစ္စကိုပြီးအောင်ကိုလုံကိုကိစ္စသူများလာလို့နေလို့တော့စိတ်မကူးနဲ့ကိုကိစ္စသူများလာလို့နေလဲသူလို့တာသူကိစ္စပဲကိုလုံဆိုင်အာရောဇာမိတ်ဆေပရမင်းစလာကံတီလင်းစဝဒနုမတံသူတင်စဓမ္မနုဝတိစအလီနဒံစအထတံဘွာဒံပမှုခာစလီတိအိုးအမောင်းအိုးအမောင်းခုနှစ်တန်းလေးနဲ့တိလိုရင်းနဲ့အိုးမောင်းပင်အရင်ဘဝဘဝဘဝတစ်ခုမှတုန်းကဗာဒနတိပြည်ကြီးမှာဗြမနာမင်းစိုးစံတဲ့အချိန်တင့်အဖေးချမ်းသာတဲ့ပုဂ္ဂိုလ်ကိုတင်ဒီလိုပဲမိခဲ့ဘူးသည်ကြီးပွားတဲ့ပုဂ္ဂိုလ်ကိုဒီလိုပဲမိခဲ့ဘူးသည်တင့်ဖေရဖြည်လေးတဲ့ကျမ်းမာကြီးအရေးကြီးတယ်နံပါတ်၁ကိုကိစ္စကိုလုတ်ဖို့ကိုချင်းတိလာအရေးကြီးတယ်တဲ့နံပါတ်၂နံပါတ်၃ကြတော့ဝုဒ္ဓနုမတင်စအတိဉာဏ်နဲ့ပြည့်စုံတဲ့ပညာရှိသူတော်ကောင်းတွေရဲ့အဆုံးအမဒီလည်းပဲကြီးပွားချမ်းသာကြောင်းနံပါတ်3ကအဆုံးအမနံပါတ်3ကဘသူအဆုံးအမလဲလို့မင်းရင်ပညာဉာဏ်ကြီးမားတဲ့သူတော်ကောင်းတွေရဲ့အဆုံးအမအဆုံးအမကလည်းအရေးကြီးသေးတယ်ဟိုဘယ်အဆုံးအမဖြစ်ဖြစ်ကောင်းတာပဲကောင်းတာပဲသွားမလုံးနဲ့အိုးပညာရှိသူတော်ကောင်းတွေဆုံးမတဲ့အဆုံးအမကအရေးကြီးတာမင်းနဲ့အဖေကချမ်းသာသားလေးနှစ်ယောက်သားလေးနှစ်ယောက်သမီးလေးတစ်ယောက်သုံးယောက်ရှိအဲသားအနက်ကလေးကအရွယ်ရောက်လာအမေဖေကသူ့ကုမ္ပဏီနဲ့သူ့အလုံးနဲ့အလုပ်တွေရှုံနေအဲ့ဒါသားလေးက15 16လောက်လဲရောက်လာရော16 18လောက်လဲရောက်လာရောအရွယ်ကစကားပြောတော့အာဟိုသမီးစားထားခြင်းဒီသမီးစားစားဤသားထားခြင်းဖြစ်ရောဘာပြောပြောအဲ့ဒါလို့ဖြစ်လာတဲ့အခါကျတော့တိုင်ပင်ပြီးတော့ဆရာရှာလာဆရာသွားတိုင်ပင်တယ်ဘသူသွားတိုင်ပင်တော့ဆိုတော့ဆိုက်ကားသမားအဲ့တော့ဆိုင်ကားသမားကဘာအကြံဉာဏ်ပေးလဲဆိုအချိန်မွေးငါပြောกว่าတဲ့ငါခိုးပေးမယ်တကယ်တွေ့ကြည့်ပါဦးဘယ်သူအဆုံးမရဖို့အရေးကြီးတာလဲဆိုရင်ပညာရှိသူတော်ကောင်းတွေရဲ့အဆုံးမတဲ့အဲ့ဒါတအားအရေးကြီးတယ်ပညာရှိတွေနဲ့ပေါင်းလိုက်စမ်းပါသူတော်ကောင်းတွေနဲ့ပေါင်းလိုက်စမ်းပါပညာရှိသူတော်ကောင်းတွေနဲ့ပေါင်းရင်အခက်အခဲမှန်သမျှကျော်လွှားပါလေတဲ့အခက်အခဲမှန်သမျှကျော်လွှားပြီးတော့အောင်မြင်မှုတွေရပါတယ်ကြီးပွားချမ်းသာတယ်ရပါလေတဲ့အဆုံးအမအရေးကြီးတယ်ဘာအရေးကြီးတာအဲဦးဇင်းတို့အဲ့ဒါကြောင့်မို့ခဏခဏပြောပါလေပညာရှိသူတော်ကောင်းတွေရဲ့အဆုံးအမအနေနဲ့ပြောရင်တော့ဦးဇင်းတို့ပြောထားတာအားလုံးသိသားပဲအမြင်ကျေလို့အမြင့်ရောက်တာရဲ့အမြင့်ရောက်လို့အမြင်ကျေတာရဲ့နှစ်မျိုးရှိတယ်လေအမြင့်ရောက်လို့အမြင်ကျေတာရဲ့အမြင်ကျေလို့အမြင့်ရောက်တာရဲ့ဘယ်ဟာကောင်းအမြင့်ရောက်လို့အမြင့်ကျေလားအဲ့ဒါဆေးရုံထပ်မြင့်ထားလိုက်ပေါ့ထပ်မြင့်ပေါ်တာတက်လိုက်တော့အမြင့်ရောက်လို့အမြင့်ရောက်လို့အမြင့်ကျေတာရဲ့အမြင့်ကျေလို့အမြင့်ရောက်တာရဲ့တဲ့အဲ့ဒါကိုသဘောပေါက်လိုက်စမ်းပါတရားနာနေတဲ့သူတော်ကောင်းတို့အမြင့်ရောက်လို့အမြင့်ကျေတယ်ဆိုတာကဘယ်သူဖြစ်ဖြစ်အမြင့်တက်ရတာကြီးပဲတကယ်တမ်းမိမိတို့အမြင့်ကိုရောက်ခြင်းနဲ့ကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်တော့ဘာကျေဖို့အရေးကြီးတာအမြင့်ကျေတယ်ဆိုတာကိုယ့်ဘက်တင်ကြည့်ရမှလားသူများဘက်ပါကြည့်ရမှလားဟမ်ကိုယ့်ဘက်ကြည့်ရမှလားသူများဘက်ကြည့်ရမှလားဘယ်ဘက်ကြည့်ရမှတော့အမြင့်ကျေတယ်ဆိုတာကိုသဘောပေါက်လိုက်စမ်းပါတဲ့တကယ်တမ်းကြီးပွားတိုးတက်တဲ့ပုဂ္ဂိုလ်ထဲမှာအဲ့ဒီအမြင့်ကျေတဲ့တတ္တိဟာအရေးကြီးတယ်မိမိတို့တကယ်ကြည်ပွားခြင်းနဲ့တကယ်ချမ်းသာခြင်းနဲ့တကယ်အောင်မြင်ခြင်းနဲ့ဆိုရင်ဘာဖြစ်ဖို့အရေးကြီးအမြင်ကျေဖို့အရေးကြီးပါလေအဲဦးဇင်းတို့ပြောခြင်းလားကတော့အမြင်ကျေတယ်ဆိုတဲ့နေရာမှာတကယ်အမြင်ကျေလို့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်များဟာအသိဉာဏ်ရှိတယ်ဆိုတာနားလည်မှုရှိတာပါပညာရှိပညာရှိဆိုတာဘာရှိတာလဲလို့မင်းရင်နားလည်မှုရှိတာပညာရှိပဲတရားနဲ့တရားများနားလည်မှုရှိသွားရင်ဘာပြဿနာမှမရှိနိုင်ဘူးဘုရားတို့ဒီမှာကတော့တရားကတဏှာကြီးပြည့်ခြင်းပြည့်မယ်မပြည့်ခြင်းမပြည့်ဘူးပေါ့အချင်းကအဲ့ဒါလောက်ကလေးပဲမှန်ခေါ်မှာအဲခဏလေးကိုပဲတရားကတပွဲတစ်ပွဲသုံးပွဲပြီးသွားပြီဒါပွဲပြီးရင်နောက်တစ်ပွဲရှိတယ်တပွဲတစ်ပွဲနဲ့နှစ်နာရီမဟောနိုင်ပြင်းနန်းတာပေါ့နေရင်မှအရင်နှစ်နာရီဟောတယ်ဟောပါဦးနော်ဘာဖြစ်လို့မဟောတယ်လဲဆိုတော့အကြောင်းတစ်ကိစ္စတစ်ခုတော့ရှိတာပေါ့လေအဲ့ဒီအကြောင်းဖြစ်ကလေးပဲမဟောတော့အခုတရားနာနေတဲ့သူတော်ကောင်းတွေပညာရှိသူတော်ကောင်းတွေရဲ့အဆုံးအမရရင်ပြဿနာအလုံးမပြေလည်မပြေလည်တာအဖြစ်မပြေတာဆိုရှိအောင်မလား အခုတရားနာတဲ့သူတွေအဆင်မပြေတာရှိလား ဟမ်အကုန်လုံးအဆင်ပြေတယ်ပေါ့ကိုယ်တယောက်ထဲနေတာအဆင်ပြေတာလားသူတို့နဲ့နေတာအဆင်ပြေတာလားဘယ်ဟာအဆင်ပြေလဲကဲအဆင်မပြေတာကိုယ်တယောက်ထဲအဆင်မပြေတာလားသူတို့နဲ့နေရတာမပြေတာလားဟောမပြောတော့ဘူးခင်ဗျာအလုံးနဲ့အဆင်ပြေခြင်းလားကဲပြောဒီကဒီကအကုန်လုံးအဆင်ပြေခြင်းလားအဆုံးမပြေမယ်ယူမလားကလိုက်ဆိုသူရှိလို့တော်သေးတာပေါ့တော်သေးတာပေါ့ဒီအဲ့ဒါပဲနေဟုတ်တယ်မလားဗါတဲ့ဗါတဲ့အရင်တော့ငါရှိလို့ငါရှိလို့တော်သေးတာပေါ့ဆိုတော့အများနဲ့အဆင်ပြေလားမပြေဘူးလားအခုအဆင်ပြေခြင်းအဲ့ဒါပဲအဆုံးမအဲ့ဒါလေးပဲပြေးလိုက်ခြင်းလားနဲ့တင်ကိုအဆုံးမအဲ့ဒါတမှတ်လိုက်တော့ဗါတယ်ဗါတယ်အဲ့ဒါအရေးကြီးတယ်အားလုံးနဲ့အဆင်ပြေတယ်ဒါကိုခုနပြောတယ်ဒီတရားနှစ်နာရီမဟုတ်တော့ဘူးဆိုတာနေမှာ၈နာရီလောက်မှစဟောတီလာမီးနဲ့ဗါနဲ့ဆို၈နာရီ55 ၈နာရီ20မှာဟော၈နာရီခွဲလောက်မှပြီးသွားတာရေစွက်ချနဲ့နှစ်နာရီခုံးမိတာ၈နာရီခွဲပြီးတော့ဒကမကြီးတယောက်ကတရားနာသူ့အိမ်ပြန်လာ၈နာရီခွဲဆို17နာရီလောက်ရောက်သွားတာပေါ့အိမ်မှာကသူ့ခင်မုန်းယောက်ျားရှိတဲ့ပတ်စံစည်းဝါးရှာပြီးတော့သူ့မိန်းမပေးသူ့ဇနီးမရပေးဇနီးမရကသားသမီးတွေဆောင်းလျှောက်အဲအိမ်မှာကြံနေတာအဲ့ဒါအိမ်မှာကြံနေတော့ငကမကြီးကတရားနာတာဆင်တိုင်းခွဲလောက်ပြီးတော့ပြန်သွားဟိုအိမ်မော်လေကားပေါ်တက်တံလေးကြာရော်လေဒကာကြီးကဒကာဆောင်ဆိုဖွင့်ပြီးတော့မင်းတို့ဘုံကြီးကလေရှိတာပြင်တွေ့ကြည့်ဟာမဟုတ်ဘူးဘာဖြစ်လို့မင်းတော့တော့မောက်ချတာမဟုတ်ဘူးဒါနေမေကြီးအေးနေမေကြီးတိုင်းလေရှိလို့ပြောတာပေါ့အမေဖုံးကြီးသွားမစော်ခမ်းနဲ့တော်ပါသီးလို့တော်အကြောင်းနေအဲ့ဒီဖုံးကြီးကအကုန်ပြီးတယ်ဟောသူကနေဦးတော့ဟာဟုတ်လားဖုံးကြီးကငါဘာလို့ဘယ်တော့မှသိလို့မသိဘူးတော့ကျုပ်တော်မှမလီအဲ့ဒီဖုံးကြီးပြောမှတော်အကြောင်းအကုန်ပြီးတာဟာအဲ့လိုဆိုနေကွာမင်းလာလာထင်းစားစားဆိုအတားမဲဆွဲခေါ်ပြီးတော့မနေနိုင်ဘူးခုဒီအဲ့ဒီဖုံးကြီးငါအကြောင်းနေဘာပြောတော့ကျမလေးတော်အကြောင်းအစကတလုံးမသိဘူးထင်းစားရင်းနဲ့ပြောတာအခုအဲ့ဒီဘုံကြီးပြောမှတိတာဘာလို့တိုံပြောတယ်မောင်ဒီနေ့တဲ့အိမ်လုံးကြီးတော်ရှိလို့တော်သေးတာပေါ့ဘာလဲလဲကဲအစင်မပြေမပြေလားအခုတော်ရှိလို့တော်သေးတာပေါ့လားငါရှိလို့တော်သေးတာပေါ့လားအရင်ကအရင်ကအဲ့အဲ့ဒါပြဿနာပဲခရီးဆက်ပြီးပြန်သွားရင်ဘယ်လိုပြောမလဲတော်ရှိလို့အမလေးခုတော့ဟုတ်ပါတော်မရှိလည်းရပါတယ်တော်အဲ့ဒါနဲ့တတ်ကုန်ရောဒကမကြီးတွေပြန်သွားရင်အိမ်ရောက်ရင်ပါလေတော်ရှိလို့အမလေးအဲ့ဒါလားတခွန်ပြောကြိုက်တယ်လို့ခိုင်းလို့ရမဟုတ်လားကဲဒကာကြီးတွေအိမ်ပြန်ရင်ဘယ်လိုပြောမလဲမင်းရှိလို့မပြန်ပြောပါကိုယ့်ဘက်အာမနေပါနဲ့အမလေးအာတော်ချက်မိတ်ဆေပရမင်စလာပန်းဒီနေသံဝဒနုမတံသူတင်္စာအိုတရားနာပရိသတ်အပေါင်းသူတော်ကောင်းတို့ကြီးပွားခြင်းကျမ်းမာရေးဂရုစိုက်ကိုလုံးရမယ့်အလုပ်ကိုကိစ္စကိုကိုလုံးစမ်းမှာနဘက်နေ့နဘက်သုံးကြတော့ပညာရှိသူတော်ကောင်းတွေရဲ့အဆုံးအမကိုယူလိုက်စမ်းမှာရအောင်အမြင့်ရောက်လို့အမြင့်ချင်းအမြင့်ချင်းတို့အမြင့်ရောက်ဒါလေးတွေသဘောပေါက်ဖို့ကောင်းပြီအိုးသူတော်ကောင်းတို့ဓာတ်အပြင်အလုံးနဲ့အဆင်ပြေခြင်းဘလို့အဆုံးမကင်ထားမေစမ်းကြည့်ပါလားအိမ်ပြန်ရောက်ရင်စမ်းကြည့်ပါလားမလိတော်ရှိလို့တော်သေးတာဘလို့စမ်းကြည့်မလားတခါကြီးအိမ်ပြန်ရောက်ရင်မင်းရှိလို့ဟုတ်ဟုတ်ဟုတ်ပြောကြည့်ကြည့်လို့ကြည့်နှက်တော်မှာပဲနော်ဟုတ်တယ်မလားအဲ့ဒါလေတဲ့အဆုံးမရအောင်ယူလိုက်စမ်းမှာအဆုံးမရပြီဆိုရင်ကြီးပွားပြီတဲ့ကျမ်းမာရေးရကိုကိစ္စကိုလုံးတဲ့ဒီနာအချင်းရဲ့ပညာရှိသူတော်ကောင်းတွေရဲ့အဆုံးမရဲ့သီလစဝန္ဒနုမတံသူတင်စလောကမှာလိုအပ်တဲ့ဘ ഹു တုတ္တနဲ့အရေးကြီးသေးသည်ဘ ഹു တုတ္တဆိုတာကိုပညာရဲ့အသက်မွေးဝမ်းကြောင်းပညာတတ်ဆိုတာလည်းဘ ഹു တုတ္တရှိတာပါလေဒါပဲပြောပြောကြီးပွားအောင်ဆောင်ရွက်တဲ့နေရာမှာဘ ഹു တုတ္တမရှိရင်ဒုက္ခမရောက်ဘူးလားရောက်လားရောက်တာလေတဲ့ဘ ഹു တုတ္တလေးတွေရှိအောင်ကြိုးစားဘ ഹു တုတ္တလေးတွေရှိအောင်ကြိုးစားဗာမေးပြောပြောတင်းတင်းနာတင်းမှတ်တင်းနာမှတ်ကြက်တင်းနာကြက်အိုးစိတ်ထဲမှာသိဘ ഹു တုတ္တဆိုတာကနိနားကကြမ်းလို့တုတ္တလို့ခေါ်တာပါမျက်စိနဲ့မြင်ရင်လည်းဘ ഹു တုတ္တရတာပါပဲနားနဲ့ကြမ်းရင်လည်း ဘဟုတုတရတာပါပဲကို့အတွေ့အကြုံဘဟုတုတကိုခေါ်တာပါအတွေ့အကြုံရှိဖို့အရေးကြီးပါလေအခုဒီမှာငါတော့ပညာတတ်အပိုင်းဝိုင်းနေဆိုတော့စကားလေးတစ်ခုမေးကြည့်မယ်ဘယ်ဟာကောင်းလဲလို့ဘဟုတုတအနေနဲ့ပေါ့လက်ညှိုးညွန်ရာရေဖြစ်တာ ਨੇ သိတယ်နော်လက်ညှိုးညွန်ရာရေဖြစ်တာသိတယ်လက်ညှိုးညွန်ရာရေဖြစ်တာလက်ညှိုးညွန်ရာရေဖြစ်တာ ਨੇ ရေရှိရာကိုလက်ညှိုးညွန်တာ ਨੇ ဘယ်ဟာကောင်းဟမ်ရေရှိရာကိုလက်ညှိုးညွန်တာ ਨੇ လက်ညှိုးညွန်ရာရေဖြစ်တာ ਨੇ ဘယ်ဟာကောင်းလက်ညှိုးညွန်ရာဟောအေးကောင်းကဲတူတူတော့တထေးတွေဆိုတာတွေ့ဘူးတယ်မလားတထေးသားနေလည်းမတွေ့ဘူးလားတထေးနဲ့တထေးသားရှင်ကြည့်လိုက်ဘယ်သူကလက်ညှိုးညွန်ရာရေဖြစ်တာတထေးသားကလက်ညှိုးညွန်ရာရေဖြစ်တာတထေးရတော့ဘာလို့တာရေရှိရာကိုဟုတ်လားဟုတ်ပါဒီလူတွေကတထေးဖြစ်ချင်တာတထေးသားဖြစ်ချင်တာဟာပြီးတော့တထေးသားဖြစ်ချင်တယ်မပြီးပါနဲ့ရောအဲ့ဒါပဲအဲ့ဒါပဲတထေးသားဖြစ်ချင်တဲ့လူတွေများလို့မကြည်ပွားတာတထေးသားဖြစ်ချင်တဲ့လူတွေများလို့မကြည်ပွားတာဘာဖြစ်ချင်ရမလဲတထေးဖြစ်ချင်မှာတထေးဆိုတာဘယ်နားရေထွက်တယ်ဆိုတာသိနေတထေးသားကတော့အဖေအိတ်ထောင်တွေကနိုင်သုံးတာပဲလက်ညှိုးညွန်ရရှင်းလားမသိဘူးခုပြောတာအိုးသူတော်ကောင်းတို့ကိုကိုကိုပြန်မေးလိုက်စမ်းမငါတထေးဖြစ်ချင်တာလားငါတထေးသားဖြစ်ချင်တာလားမေးလိုက်စမ်းမလက်ညှိုးညွန်ရရေဖြစ်ချင်တဲ့သူတွေတပုံကြီးရေရှိရာကိုလက်ညှိုးညွန်နိုင်ဖို့ရအတွက်ဘဟုတုတလိုသည်ဟုတ်လားရေရှိရာကိုလက်ညှိုးညွန်နိုင်ဖို့ရအတွက်ဘဟုတုတလိုတယ်ဒီသေးပညာတွေဒီလိုမှဘဟုတုတမရှိခင်ဒီလိုရမလားမရဘူးတဲ့ဘယ်အလုပ်ပဲဖြစ်ဖြစ်ဘဟုတ္တမလုံလားလိုလားလိုပါလေအဲ့ဒါကြောင့်မို့ကိုကိုကိုပြန်မေးပါငါတထေးစိတ်ဖန်းနေတဲ့တထေးသားများဖြစ်နေလေရောလားတထေးသားဆိုရင်လက်ညှိုးညွန်လာတော့ဘာဖြစ်လဲရေဖြစ်တဲ့အဖေလည်းမရှိရေလည်းခန်းရောအဖေလည်းမရှိရေလည်းခန်းရောတဲ့မိမိတို့ရေဟောတယ်လို့မျိုးရှိတယ်ရေကဟောတယ်လို့မျိုးနေရာမှာရှိတယ်ရေရှိရင်ဒီလိုမျိုးဖြစ်တယ်လို့ဘဟုတ္တနာသိရင်ရေလိုချင်တဲ့အသူအတွက်မလုံနိုင်လေရည်ရှိတဲ့နေရာကိုလက်ညှိုးညွန်ပေးနိုင်တဲ့ကိုကိုယ်တိုင်နဲ့ရည်ရှိတဲ့နေရာကိုသိတယ်တဲ့အဲ့ဒါလိုပဲမိမိတို့မှာဘဟုတုတတွေရှိဖို့အရေးကြီးပါတဲ့ဘဟုတုတတွေရှိအောင်ကြိုးစားကြီးပွားဖို့6ချက်ပြောမှာပါကြီးပွားချမ်းသာကြောင်းဘယ်နှချက်လဲ6ချက်နံပါတ်1နံပါတ်2ကိုကိစ္စကိုလုံးတဲ့ကိုချင်းသီလနံပါတ်3ကပညာရှိသူတော်ကောင်းတွေရဲ့အဆုံးအမနံပါတ်၄ကဘဟုတုတရှိရမည်။အိုးသူတော်ကောင်းတို့အဲ့ဒီ၄ချက်အပြင်၆ချက်မှ၂ချက်ကျန်သေးသည်။ဓမ္မနုဝတိသံအလီနတာသအထတ္တဒွါတာပမုခာသတိတိ။ဓမ္မနုဝတိသံဘဟုတုတရှိပါပြီ။ပညာရှိတွေရဲ့အဆုံးအမလည်းရပါပြီ။ဒါပေမဲ့အဲ့ဒီကောင်းတဲ့တရားအလျော်စွာမကြည့်ရင်ဘယ်လိုမှမကြည့်ဝနိုင်ဘူးတဲ့တရားအလျော်စွာကြည့်ရမယ်တဲ့တရားအလျော်စွာကြည့်ရမယ်တဲ့ဓမ္မနုကုတိသတရားသဖြင့်ကြည့်ရမယ်ကိုသိတဲ့တရားအတိုင်းကြည့်ရမယ်အဓိပ္ပာယ်ကတော့အများကြီးပေါ့အဓိပ္ပာယ်ကအများကြီးဆိုရင်ကလေးတရားစခန်းကကလေးတွေဟောတဲ့ပြောတဲ့ဟာတွန်းတရိယာတဲ့ကလေးတွေဖြေတာအိုးတာလီသမီးတွေနဲ့စကားပြောရင်းနဲ့ဘာပြောမိတော့ဆိုတော့ဟေးတာလီသမီးတို့ခွေးချစ်လားဆိုချစ်တဲ့သူကချစ်တယ်မချစ်တဲ့သူကမချစ်ဘူးပေါ့ဖုံဖုံကတော့ချစ်တယ်ဟေးကဲချစ်တဲ့တာလီသမီးတွေဘာလို့ချစ်တာတော့အမွေးပန်းလို့ချစ်တာအယောင်လန့်လို့ချစ်တာအကောင်ကြီးလို့ချစ်တာနဲ့ပြောတာပေါ့ဖုံဖုံချစ်တာကတော့အဲ့လိုချစ်တာမဟုတ်ဘူးဟေးခွေးဆိုတာဘာလို့ခွေးကိုချစ်တာလဲဆိုရင်ခွေးမှန်မမြပြီတဲ့ကျွေးတဲ့မွေးတဲ့ကျေးဇူးရှင်ကိုပြန်မကြိုက်ဘူးတဲ့ထင်ရဲ့ကျွေးရင်ကြိုက်မလားကျွေးတဲ့မွေးတဲ့ကျေးဇူးရှင်ကိုပြန်ယူနေတော့တတ်နိုင်ဘူးလေကျွေးတဲ့မွေးတဲ့ကျေးဇူးရှင်ကိုပြန်ကယ်ရုံးထုံးစံမရှိဘူးလို့တားတို့သမီးတို့မှာရောကျေးဇူးရှင်မရှိဘူးလားဆိုရှိပါလေတဲ့ဘယ်သူတုံးဆိုတော့အဖေအမေဆရာသမားအဖိုးအဖွားအကိုကြီးအမကြီးတွေတဲ့တားတို့သမီးတို့ခွေးဆိုတာချစ်စရာကောင်းတာကကျေးဇူးရှင်ကိုပြန်မကြိုက်ဘူးလို့တားတို့သမီးတို့ရောပြန်ကြိုက်မလားဆိုတော့တန်းတရားကဖြစ်တယ်ကြိုက်တော့မကြိုက်ဘူးဖုံဖုံနဲ့ဟောင်းတော့ဟောင်းနေတဲ့ ကိုဒီထဲမှာဟောင်းတဲ့လူတွေပါလားမြန်မာတွေဟောင်းလိုက်ကိုကိုကိုသွင်းလိုက်ကိုကိုကိုသွင်းလိုက်ဟောင်းလိုက်ဘာလို့မကြည့်ပွားတာလဲဆိုတာအဲ့ဒါပဲကိုကိုကိုသွင်းလိုက်အဲ့ဒါပဲဟောင်းလိုက်ကိုကိုကိုသွင်းလိုက်ပဲတားရီအဲ့ဒါသဘောပေါက်သွားတယ်နောက်ဆုံးမဟောင်းတော့ပါဘူးတဲ့အိုးကလေးတွေတရားခေါ်ရတာအရသာရှိလိုက်တာလေအေးသားတို့သမီးတို့ဟေးလို့သားတို့သမီးတို့စားစရာတွေဘာနဲ့ဝယ်လဲကွယ်ဆိုပတ်စံနဲ့ဝတ်စရာတွေဘာနဲ့ဝယ်လဲဆိုရင်ပတ်ဆံနဲ့နေရာတွေဘာနဲ့ဝယ်လဲဆိုပတ်ဆံနဲ့အသုံးဆောင်တွေဘာနဲ့ဝယ်လဲဆိုပတ်ဆံနဲ့တယ်။ဒါတို့သမီးတို့နောက်ထပ်မေးခွန်းတစ်ခုမေးကြည့်မယ်ကွယ်လို့ဖြေနိုင်ရင်ဆုချမယ်လို့ခုဒီလိုမျိုးဆုချမယ်ဖြေနိုင်မလားမေးကြည့်ရမလားစားပြရဘာနဲ့ဝယ်ဝတ်ပြရဘာနဲ့ဝယ်နေရာဘာနဲ့ဝယ်အသုံးဆောင်ဘာနဲ့ဝယ်ပတ်ဆံဘာနဲ့ဝယ်ကဲလုံအားနေတယ်ကံပညာနေတယ်ကံမာရီသမီးတွေဘာပြောတယ်အောင်မေးတယ်ဒီလောက်ကိုမစင်စားဘူးချက်ချင်းဖြည်တာဟေးပတ်စံဘာနဲ့ဝယ်လဲဆိုတော့တရားသဖြင့်နဲ့ဝယ်တယ်တဲ့ကလေးတွေပြောတာကလေးတွေဘာနဲ့ဝယ်တယ်လူကြီးတွေကတော့တရားသဖြင့်ရောဟောဒါဘူးပြောတာကြီးကိုင်းတရားသဖြင့်ရောမတရားသဖြင့်ရောဖြစ်ကုန်တာစိတ်ထဲမှာဝန်တာနဲ့ဒုသားဒုသမီးတွေ3တန်း4တန်း5တန်း6တန်းတပိုင်းမှာတရားစခန်းဖွင့်တော့အဲ့ဒါသူတို့ဖြေတာဒီကလေးတွေကနောက်အနှစ်20 30ဆိုရင်လေဒီလူကြီးတွေဖြစ်လာပြီဒီလိုလူကြီးတွေဖြစ်နိုင်ရင်ငယ်ကလေးတွေကပတ်စံကိုတရားသဖြင့်နဲ့ဝယ်မယ်ဆိုတဲ့အသည့်လေးပန်သွားရင်လေဘလို့ကောင်းမလဲနော်ကလေးတွေကပတ်စံဘာနဲ့ဝယ်လူကြီးတွေကဘာနဲ့ဝယ်မသူတို့ဖြေတာလောက်အားတဲ့အေးအလုံးလုံးရင်ရတယ်ထင်ပြီးတော့ဟေးရအောင်လို့လောက်အောင်ရအိုးအဲ့ဒါနဲ့ပဲရှုပ်ရှက်ခတ်ပြီးတော့တရားသဖြင့်နေရောမတရားသဖြင့်နေရောအဲ့ဒီဓာတ်ကြီးရုံရော်သွားရမှာဓမ္မနုဝတ္တိစာတရားသဖြင့်ပြုပြောကြံသူစရိုက်သုံးပါးပြုလို့ရှိရင်ကြီးပွားပါသည်ကောင်းတာတွေလုပ်လိုက်စမ်းမှကောင်းတာတွေပြောလိုက်စမ်းမှကောင်းတာတွေကြံလိုက်စမ်းမှတရားသဖြင့်ကျင့်ရတယ်နဗငါကြီးပွားကြောင်းကနဗငါကြီးပွားကြောင်းကတရားသဖြင့်ကျင့်ရတယ်တဲ့မိမိတို့တို့ဘာလို့မကြီးပွားတာလဲဆိုရင်တစ်ချက်စီတစ်ချက်စီတစ်ချက်စီပြန်ကြည့်ပါတိကြည်ဝံကနှစ်ကကိုကိစ္စကိုလုပ်တဲ့ကိုကျင့်သီလ3ဉာဏ်ရှိတဲ့ရအဆုံးမ4 5တရားသဖြင့်ကျင့်တာတဲ့ဟောဒီနံပါတ်6ကလေးကိုတော့6မျိုးလုံးသဘောကျတဲ့အထက်မှာဟောဒီ6ကလေးကိုသဘောကျလုံးလို့အဲ့ဒါလေးပြောပြရစီအာရောကြမိတ်စေပရမင်းစလာဗံသီလင်းစဗုဒ္ဓံနုမတံသူတင်စဓမ္မနုဝတ္တိစအလီနတံစအထံတံဒွါဒပမှုခံစလီတိအလီနတံစကြီးပွားခြင်းနဲ့ပုဂ္ဂိုလ်နံပါတ်6အနေနဲ့စိတ်ဓာတ်အောက်တန်းမကြနေအလီစတံစစိတ်ဓာတ်မယုံညံ့နေလို့ပြောတာစိတ်ဓာတ်မနှိမ့်ကြနေလို့ပြောတာအများနားလည်အောင်ပြောရင်စိတ်ဓာတ်အောက်တန်းမကြနေရှင်းလားခုပြောတာစိတ်ဓာတ်အောက်တန်းမကြနေတဲ့စိတ်ဓာတ်အောက်တန်းကြရင်ဘယ်တော့မှမကြည့်ပါဘူးကြည့်ပွားရင်လည်းခနာတဲ့မြောက်တင်လိုက်တဲ့ဂဲလို့ပြစ်တဲ့အချိန်ရောက်လာတဲ့ရင်တက်မယ်နောက်ဘာလုပ်မှလဲပြန်ကြမှာပြီတဲ့တိုက်တိုက်တွန်းတွန်းတောင်းတောင်းပန်ပန်ပြောရင်တကယ်ကြည့်ပွားခြင်းနဲ့ချမ်းသာခြင်းနဲ့ဆိုရင်စိတ်ဓာတ်အောက်တန်းမကြနဲ့အထက်တန်းကြကြနေလိုက်စမ်းမစိတ်ဓာတ်ကိုမြင့်မြတ်အောင်နေလိုက်စမ်းမတဲ့ခဏခဏပြောမှုပါတယ်ကိုယ်ကကိုယ်ဖော်ရင်မတူတော့ဖြစ်မှာစိုးလို့ဒါပေမဲ့ဖြစ်ချင်းဖြစ်ပါသေးပြောခဲ့မယ်တို့များအိမ်လာဆယ်လုံးတန်းထားဘယ်တော့မှအပေါဝါကအိမ်လာမတက်ဘူးခုနောက်ဆုံးအိမ်လာသွားတက်တယ်အဝေးဆုံးအိမ်လာသွားတက်ဘာဖြစ်လို့လဲဆိုတော့ကိုကရိုးရိုးအိမ်လာတက်တာဝန်းလို့စိတ်စားပြီးဘိုင်းနာတဲ့လူလာရင်အပေါဝါကိုတက်နေတကားခေါက်ဒုက္ခရောက်မှာပေါ့သူများတွေစိတ်ချမ်းသာစီခြင်းလို့သူများတွေစိတ်ချမ်းသာစီခြင်းလို့ကိုကခောက်ဝေးဝေးကိုဘာလို့တာလဲသွားတက်တာတဲ့ဒါတမန်ကရှံကပြောတာမဟုတ်တကယ်အရေးကြီးပါ။အိုးရေအိုးစင်တစ်ခုသွားဆုံရေတောက်တဲ့နေရာသွားဆုံဝန္တကူလနာသွားဆုံသူနဲ့ဦးနဲ့ကိုနဲ့သူလည်းတောက်မယ်ကိုလည်းတောက်မယ်နိုင်ရင်6တောက်ကတင်းမြန်လာ။အဲ့ဒါစိတ်ဓာတ်အောက်တန်းကျတယ်လို့ခေါ်တာ။သူ့ရင်ပေးတောက်ပေါ့။ဘာလို့မကြီးပွားတာလဲဆိုရင်စိတ်ဓာတ်အောက်တန်းကျလို့တဲ့ပြင်စရာတွေကအဲ့ဒါပါ။ဘသူအတွက်ပြင်ရမှာတုံးဆိုတော့ကို့အတွက်ကို့ပြင်ရမှာပြီတဲ့နံပါတ်6မကြည်ပွားရတာကစိတ်ဓာတ်အောက်တန်းကျလို့ကြည်ပွားခြင်းစိတ်ဓာတ်အောက်တန်း မကြမ်းနေတဲ့ကိုစိတ်ဓာတ်လေးကိုပြန်မေးစမ်းပါကိုစိတ်ဓာတ်လေးကိုပြန်မေးစမ်းပါတဲ့စိတ်ဓာတ်အောက်တန်းကျလားမကျလားဆိုတာပြန်ကြည့်သူများစိတ်ချမ်းသာအောင်လုပ်ပေးစမ်းပါသူများစိတ်ချမ်းသာအောင်ပြောစမ်းပါသူများစိတ်ချမ်းသာကြရတယ်ကိုစဉ်းစားစမ်းပါတဲ့ဘယ်အလုပ်ပင်လုပ်လို့ဘယ်အလုပ်ပင်လုပ်လို့သူများအတွက်ကူညီပေးရတာတော့အရသာရှိတာမရှိဘူးတဲ့မိမိတို့ဒီ SSC ဒီရွှေကုန်းတိုင်းဆေးရုံကြီးကကို့အတွက်လုပ်နေတာလားသူများအတွက်လုပ်နေတာလားသူများအတွက်လုပ်နေတဲ့အလုပ်ကြီးကိုပဲသူများအတွက်လုပ်နေတဲ့အလုပ်ကြီးကိုပဲဟေးငါတို့သူများအတွက်နေရောညရောအချိန်လေးကိုခံပြီးတော့လုပ်ပေးမယ်ဆိုရင်ဝင်လို့ဝင်တာတပိုင်းပါကို့စိတ်သက်သာဖြစ်တယ်မြင့်မြတ်လာပါလိမ့်တဲ့အများအတွက်လုပ်ပါတယ်ဆိုတဲ့နေရာမှာတောင်မှကို့အတွက်ကိုကျိုးပဲရှာနေတော့စိတ်သက်ကအောက်တန်းကျသွားပါတယ်စိတ်သက်မြင့်မြတ်အောင်ထားစမ်းပါတကယ်ပြောရင်ဆေးရုံမှာလောက်ကြကြင်ရတဲ့ပုဂ္ဂိုလ်ဟာလက်လုံးလုံးခြေလုံးလုံးပါးစပ်လုံးလုံးမျက်လုံးလုံးကုသိုလ်ကြီးပဲကုသိုလ်ရဖို့ကြီးပဲကျန်တဲ့ငွေရေးကြီးလောကထုံးစံနဲ့ကို့ပြန်ပေးတာကိုလုံးဆိုင်ကို့လုံးတဲ့အလုတ်ကရှင်းရှင်းလေးနဲ့အိုးကုသိုလ်ရဖို့ကြီးပဲလုံရင်နဲ့အောက်တန်းကျစရာစိတ်သက်မျိုးဘလုံးကမရှိပါဘူးတဲ့အဲ့ဒါကိုကြီးပွားကြောင်းလို့ခေါ်ပါတယ်ဥစဉ်တို့၆မျိုးလုံးနဲ့မှအဲ့ဒီနောက်ဆုံးတစ်ချက်ကတော့တော်တော်အရေးကြီးတယ်လို့စိတ်ထက်ခံစားမိစိတ်ဓာတ်အောက်တန်းမကျနဲ့အောက်တန်းကျလို့ရှိရင်အဲ့ဒါဘယ်တော့မှကြည်မမှာမဟုတ်ဘူးတဲ့အဲ့ဒါလေးကိုနားလည်စည်းခြင်းပါတဲ့ဘလို့လောက်တာစိတ်ဓာတ်အောက်တန်းကျတာဘလို့ပြောတာစိတ်ဓာတ်အောက်တန်းကျတာဘလို့နေစဉ်းစားနေတာစိတ်ဓာတ်အောက်တန်းကျတာလို့ဒီပရိသတ်တွေကိုအသေးစိတ်ပြောစရာမလိုပါဘူးတဲ့တိပီးသားတွေပါတိပီးသားတွေပါဘလို့စိတ်ဓာတ်မျိုးဟာအထက်တန်းကျမြင်တဲ့ဘန်းလမ်းမြင့်မြတ်တယ်ဆိုတာသိပြီးသားပါဘာပဲပြောပြောအရင်ကဒီတရားမနာခင်တုန်းကအောက်တန်းကျတဲ့စိတ်ဓာတ်ကလေးတွေတစ်ခါတလေဝင်တတ်ရင်ခမင်းကစပြီးတရားနာပြီးလုံးဝအဝေးမခံမနေတဲ့အဝေးခံရင်ကိုအောက်တန်းကျမှာပဲအဝေးခံရင်အောက်တန်းကျတဲ့စိတ်ကြောင့်မို့မိမိတို့နင်းကြသွားမှာပဲကြီးပွားချမ်းသာတယ်ဆိုတာမဖြစ်နိုင်ပါဘူးတဲ့ဦးဇင်းတို့ကတော့အဲ့ဒီ၆မျိုးလုံးသဘောကျတဲ့ထဲမှာနောက်ဆုံးဟာလေးကိုပို့တတိပေးခြင်းပါလေဒါကြောင့်မို့ခဏိကမြင့်တရေမုံကင်ဆာဖောင်ဒေးရှင်းကတခါကြီးဦးလတ်ထွန်းစီမှာ10မိနစ်ဩဝါဒပေးပါဆိုတော့အဲ့ဒီထဲမှာနောက်ဆုံးပိတ်ဗာလေးထည့်ပေးလိုက်တုံးဆိုတော့သူလည်းပဲမြင့်တရေမုံကင်ဆာဖောင်ဒေးရှင်းမှာစေတနာနဲ့လုပ်နေကြတာကုသိုလ်အနေနဲ့လုပ်နေကြတာပဲစိတ်ကောင်းလေးနဲ့လုပ်ရမယ့်နေရာမှာစိတ်ကောင်းလေးနဲ့လုပ်ကြတဲ့နေရာမှာစိတ်ကောင်းဆိုတာဘာမှမသိရင်ဘယ်လောက်ဆိုးလိုက်မလဲဟုတ်လားစိတ်ကောင်းရင်းနဲ့လုံကြရတဲ့နေရာမှာစိတ်ကောင်းဆိုတာဘာမှမသိရင်ဘယ်လောက်ဆိုးလိုက်မလဲတဲ့ဘာမှမသိတဲ့လူနဲ့ဆိုးတယ်သူနဲ့ဆက်ဆံခံရတဲ့သူတွေနဲ့ဆိုးတယ်ကုသိုလ်လုပ်နေကြတဲ့နေရာမှာကုသိုလ်ဆိုတာဘာမှမသိရင်ဘယ်လောက်ဆိုးလိုက်မလဲအခုဒီရွှေကုန်းတိုင်းမိသားစုတွေကအများအတွက်ဆောင်ရွက်နေတဲ့နေရာမှာအများအတွက်ကူညီတဲ့နေရာမှာအများအတွက်ကူညီလို့စိတ်ကောင်းလေးနဲ့လုပ်ရတဲ့နေရာမှာစိတ်ကောင်းဆိုတာဘာမှမသိဘူးဆိုရင်ဘယ်တော့ဆိုးလိုက်မလဲစိတ်ကောင်းမှမရှိရင်တော့ပြီးပါလေရောတဲ့ဒါကြောင့်မို့ဒီမိမိတို့တဦးစီတဦးစီကြီးဝတ်တိုးတက်ခြင်းနဲ့ဒီ၆မျိုးဂယုစိုက်အဖွဲလိုက်ကြီးဝတ်ခြင်းနဲ့ဒီ၆မျိုးဂယုစိုက်တမိသားစုလုံးတရက်ွက်လုံးတမျိုးလုံးတနိုင်ငံလုံးကြီးဝတ်ခြင်းနဲ့ဒီ၆မျိုးကိုဂယုစိုက်ပါတဲ့ဒီနေ့နှစ်သက်ဦးမင်္ဂလာအနေနဲ့ဓမ္မသဘင်တရားပွဲမှာအဆုံးအမပြီးခဲ့ပါတယ်ကြီးပွားချမ်းသာကြောင်းဗာတရားတွေတော့ကြီးပွားချမ်းသာပါဘယ်နှချက်ပါဗျာကျမ်းမာရေးကိုချင်းသီလအဆုံးအမဘဟုတုတံတရားအလျော်စွာခြင်းစိတ်ဓာတ်အောက်တန်းမကြနေတဲ့အဲ့ဒီ၆မျိုးလေးကိုကျင့်ရမှာပါလားကြီးပွားခြင်းဒီ၆မျိုးသာကျင့်ချမ်းသာခြင်းဒီ၆မျိုးသာကျင့်ဒီ၆မျိုးကျင့်လို့ជីវ៉ချမ်းသာတာကပြန်မကြတဲ့ជីវ៉ချမ်းသာမျိုးအဲ့ဒီ၆မျိုးသာမပန်လို့ကတော့ဒီတစ်ခုရောနှစ်ခုရောရင်ခဲမြောက်တင်လိုက်တယ်လို့ပြန်ပြီးတော့ကျက်မှာပါပြီတဲ့အဲ့ဒါကိုဆုံးမတဲ့သဘောဩဝါဒပြီးတဲ့သဘောတရားဟောပြီးခဲ့ပါတယ်အဲ့ဒါကိုမိမိတို့သဘောပေါက်နားလေသဖြင့်ဒီလောက်တန်ဖိုးကြီးတဲ့တရားဖယားဟောပြီးခဲ့ပါတယ်တဲ့ဖယားဟောပြီးခဲ့တယ်ဆိုတော့ဒီဘဝမှန်ရင်ဟောတာမဟုတ်ဘူးအဲ့ဒီခုနှစ်တန်းလေးရဲ့အရင်ဘဝတုန်းကအဖေကလည်းဖျားလောင်းပါပဲ။ ဖယံလောင်းနဲ့တန်းတော်ခဲ့တဲ့ဂလိဒီတခါတာဝတိမှာတခြားအဖေတထေးကြီးရဲ့တန်းဖြစ်ပြီးဖယံလာပြီးတော့ဒါကိုပြန်ပြုတ်ပြီးပါလေတဲ့မိမိတို့လည်းအရင်တုန်းကဒီတရားမျိုးနာဘူးမှာပါသိဘူးမှာပါဘဝဘဝကဒါပေမဲ့မိခဲ့လို့တဲ့အခုမိထားတဲ့တရားကိုအမှတ်ရအောင်ပြန်ဟောပြီးပါလေဒီတရားအတိုင်းကြင်ကြံကြိုးကိုအားထုတ်နိုင်တဲ့ဖြင့်ဘေးဥပ္ပအန္တရာယ်ကိုကင်းပြီးတော့ကောင်းမျိုးချမ်းသာတွေရជីវៈချမ်းသာတွေရပြီးတော့ជីវៈချမ်းသာတွေကိုစံစားခံစားပြီးနိဗ္ဗာန်တိုင်ထိညံ့ရောက်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်သတည်း